ရခိုင်ပြည်နယ်မှာစစ်ပွဲတွေဆုံးသက်ပြီးရွေးကောက်ပွဲပြန်လည်ကျင်းပနိုင်ရေးဂျပန်နိုင်ငံကဂျာဝင်စ조사ပေးနေတဲ့အပေါ်ရွေးကောက်ခံရခိုင်တိုင်းရင်းသားရဲအဝင်ကြီးကကြိုဆိုလိုက်ပါတယ်မြန်မာနိုင်ငံအမျိုးသားပြန်လည်တည်မြဲရေးဆိုင်ရာဂျပန်စိုးရကိုယ်စားလှယ်ရဲ့ရခိုင်ခီးစဉ်ကနေဂျပန်တို့ဂျာဝင်ကူညီဖြည့်ရှင်းပေးနိုင်မှုရခိုင်ပြည်သူတွေဘက်ကဘလို့တုံ့ပြန်တယ်လဲဆိုတာကိုကျွန်မစုမုံစုစည်းတင်ပြပေးချင်ပါတယ်စီတင်မှာမှုတွေရှိနေတဲ့ရခိုင်ပြည်နယ်တွေကဘူးသီးတောင်မြို့နယ်နဲ့ကြောက်တော်မြို့နယ်တွေစီမြန်မာနိုင်ငံမျိုးသားပြန်လည်တည်မြဲရေးဆိုင်ရာဂျပန်အစိုးရအထူးကိုယ်စားလှယ်လက်ဖြင့်ဂျပန်နီပွန်ဖောင်ဒေးရှင်းရဲ့ဥက္ကဋ္ဌမစ္စတာယိုဟီဆာဆာကာဝါဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုနဲ့အတူတက်မတော်ရဟတ်ရင်နေနဲ့မနေ့စနေနေ့တုန်းကသွားရောက်ခဲ့တာပါမြန်မာနိုင်ငံမျိုးသားပြန်လည်တည်မြဲရေးဆိုင်ရာဂျပန်အစိုးရအထူးကိုယ်စားလှယ်ဟာရခိုင်ဒေသခံပြည်သူတွေရင်ဆိုင်နေရတဲ့စီးပွားရေးပညာရေးကျန်းမာရေးဆိုင်ရာကိစ္စတွေနောက်ဒေသတွေရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်နဲ့အစိုးရတပ်တို့ကြားလက်နက်ကိုင်ပြစ်ပခါတွေဖြစ်ပွားနေတဲ့အခြေအနေနဲ့2020ရွေးကောက်ပွဲမကျင်းပဖြစ်ခဲ့တဲ့အတွက်ဒေသခံတွေရဲ့သဘောထားတွေကိုကိုယ်တိုင်တွေ့ဆုံမေးမြန်းခဲ့တယ်လို့ရခိုင်တိုက်ပွဲဆောင်ပြည်သူတွေလိုအပ်တဲ့လူသားချင်းစာနာမှုဆိုင်ရာထောက်ပံ့ရေးပစ္စည်းတွေကိုလည်းလှူဒန်းခဲ့ပါတယ်မြန်မာနိုင်ငံမျိုးသားပြန်လည်တည်မြဲရေးဆိုင်ရာဂျပန်အစိုးရအထူးကိုယ်စားလှယ်ရဲ့ရခိုင်ခီးစဉ်ပေါ်မှာလက်ရှိရခိုင်မျိုးသားလွတ်တော်ကိုယ်စားလှယ်2020ပြည့်နှစ်ရွေးကောက်ခံရန်ကုန်တိုင်းရဲ့ရခိုင်တိုင်းရင်းသားရဲအဝင်ကြီးမတ်ထုမေကအခုလိုသုံးသပ်ပါတယ
်။အခုလိုမျိုးနေပြီးတော့ကျွန်တော်တို့ဒီဂျပန်နိုင်ငံရဲ့ဂျာဝင်ဖြန့်ဖြေမှုသာရှိခဲ့မယ်။အဲပြီးလို့ရှိရင်ရွေးကောက်ပွဲတွေကျင်းပနိုင်မယ်။ဒီငင်းချမ်းရေးဖြစ်စဉ်ထဲမှာနေပြီးတော့စစ်ဆက်ညှိနှိုင်းပေးမဲ့နိုင်ငံတွေနဲ့ပါဝင်လာမယ်ဆိုလို့ရှိရင်တော့အဲကျွန်တော်တို့အနေနဲ့ကြိုးစားပါတယ်။ဘာကြောင့်လဲဆိုတော့ဂျာဝင်ဖြန့်ဖြေပြီးတဲ့နိုင်ငံဟာတမတ်တမတ်ကြမယ်။တကယ်တမ်းပြည်သူအကျိုးစီးပွားကိုယူဆောင်လာနိုင်တဲ့အခြေအနေမျိုးမှာဖြစ်မယ်ဆိုလို့ရှိရင်တော့ကျမတို့အတွက်အကောင်းဆုံးဖြစ်ပါတယ်ဒီအစိုးရရောတက်မတော်ရောအဲအေးပေါ့နော်ဒီအဖွဲ့တွေကနေပြီးတော့ဒီခိုင်ခိုင်မာမာနဲ့ကျမတို့စတင်ဖို့လိုပါမယ်အဲအဲ့လိုမှသာနေပြီးတော့ကျမတို့ပြည်သူတွေလိုလားတဲ့ငင်းငင်းရေးကိုဖော်ဆောင်နိုင်မှာဖြစ်ပါတယ်ကဲလို့ဒါဂျပန်နဲ့မဟာမိတ်နိုင်ငံတချို့တွေကဒါပါဝါမင်းဆိုလို့ရှိရင်ပို့ပြီးတော့ကျမတို့အနေနဲ့အဲတင့်တော်တယ်ဒါပေမဲ့ဒီဂျောင်းဝင်ပြင်ပြမှုဆောင်ရွက်တဲ့ခါမှာလဲဒီမြန်မာနိုင်ငံရဲ့ Federal Foundation ပေါ်မှာအခြေခံတဲ့ဂျောင်းဝင်ပြင်ပြမှုဆောင်ရွက်နိုင်မယ်ဆိုလို့ရှိရင်တော့ကောင်းမွန်တဲ့အခြေအနေတရလို့ကျမတို့တုံ့တက်လို့ရပါတယ်ရှင
်စီးရေးပြိပခါသာမကကယောဂါ COVID အနေနဲ့ပါရင်ဆိုင်နေရတဲ့ရခိုင်စစ်ဆောင်ပြည်သူတွေရဲ့အရေးကူညီပေးတဲ့အတွက်ရောဂျပန်ဆိုရကိုယ်စားလှယ်ဘက်ကရခိုင်ဒေသခံတွေနဲ့ကွင်းစင်းတွေ့ဆုံဆွေးနွေးမှုကိုကမန်မျိုးသားတူးတက်ရေးပါတီရဲ့ဒုက္ခထောက်ဦးတင်ငွေကကြိုဆိုပါတယ
်ဒီဂျပန်သားမကြီးကိုယ်တိုင်ဂျာဝင်စစ်စာညှိနှိုင်းပေးတာနဲ့ပတ်သက်လို့တော့ကျွန်တော်တို့ကကြိုးစားပါတယ်ဒါရခိုင်ပြည်နယ်ရဲ့ငင်းကြမ်းရေးဒေသစီရေးအလားအလာတွေကိုကျွန်တော်တို့ဆော့ရှနိုင်တဲ့အနေအထားမျိုးဖြစ်လာနိုင်စရာအကြောင်းရှိတယ်လို့ကျွန်တော်မြင်ပါတယ်ကျွန်တော်တို့ရခိုင်မှာကအခက်အခဲတွေအများကြီးရှိပါတယ်ကြာကျွန်တော်တို့စီးပဋိပက္ခတွေရှိတယ်နောက်စစ်ဘေးရှောင်တွေရှိတယ်ဒီတစ်ခါကြားထဲမှာကိုဗစ်ပြဿနာနဲ့ဆိုတော့တော်တော်လေးကိုဟိုဒေသခံပြည်သူတွေကအခက်အခဲပေါင်းပြောင်းများစွာနဲ့ရင်ဆိုင်ကြုံတွေ့နေရတဲ့အနေအထားပေါ့ဒီဂျပန်ဆိုရကအူညီဒါကတော့ဒီရခိုင်ပြည်နယ်အတွက်လည်းအကျိုးရှိသလိုဒီတောင်စုအစိုးရအတွက်လည်းလမ်းစာတစ်ခုဖြစ်သွားလိမ့်မယ်အဲ့လိုကျွန်တော်ကတော့မြင်ပါတယ
်လက်တလောပြည့်ရက်ပြီးတော့တိုက်ပွဲတွေညှိတက်ဆပြုနေတဲ့ရခိုင်ပြည်နယ်ရဲ့ငင်းငယ်ရေးဖြစ်စဉ်တိုးတက်လာနိုင်ရေးဂျပန်ပါဝင်လူပုဂ္ဂိုလ်ဖွဲ့စည်းတွေရဲ့ဂျာဝင်စစ်ဆက်ညှိနှိုင်းမှုတွေရဲ့အလားအလာပေါ်မှာနိုင်ငံရေးအကဲခတ်ဥမမောင်ဆိုကလည်းအခုလိုသုံးသပ်ပါတယ်
လုံးလုံးပြန်မှာတော့တက်နဲ့အေးနဲ့20အပြည့်ရမယ်အောင်တော့ဒီကြီးနေပြီလားကြည့်ရတယ်ဗျာဒါတော့လက်တွေ့ကြတယ်ကြည့်ရတယ်ဗျာနော်ဒီအချိန်ကြီးကတော့ဂျပန်ရဲ့ဝင်ရောက်ပြည်ထောင်နေရဲ့ပေါင်းနေရတဲ့လူတွေပြောပါမယ်အဲ့တော့အဲ့ဒီဒီပြတစ်ချက်ကတော့ဒီကြိုးစားနေကြတာတော့အဲ့မနောက်ဆက်တွေရေတော့ပေါ်ကျင်းပတိုင်းတွေကြိုးစားနေတယ်ဘယ်လောက်ထိအောင်မြင်နေလဲဆိုတော့ကျွန်တော်ဆောင်ကြည့်နေအောင်လို့ထင်ပါတယ်အဲ့ဒီပါတီနဲ့တွေ့တဲ့အချိန်မှာလည်းဒီတိုက်ဒုက္ခတွေကြီးကြတယ်လားမသိတမ်းမှုရှိရစီစီနေဆိုပြီးတော့ခရီးပြေးတော့ပြေးရပါလားဖြစ်မှာလည်းဒီလိုပူပေါင်းဆောင်ရွက်ဖြစ်လာနိုင်တယ်လို့ပဲပြောရမှာတော့
ဒီလနိုဝင်ဘာလဇာမိုင်းတို့ကမြန်မာနိုင်ငံမျိုးသားပြန်လည်တည်မြဲရေးဆိုင်ရာဂျပန်အစိုးရရဲ့အထူးကိုယ်စားလှယ်ဟာနိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နောက်တက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့ပါနေပြည်တော်မှာတီးခြားစီတွေ့ဆုံခဲ့ပြီးရွေးကောက်ပွဲဆိုင်ရာကိစ္စရပ်တွေနဲ့မြမငင်းညာရဲ့အခြေအနေတွေကိုလည်းဆွေးနွေးခဲ့ကြပါတယ်ရှင်ကျွန်မစုမမ